မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလူသုံးများတဲ့ဖုန်းနဲ့အင်တာနက်သုံးဆွဲဓာတ်တွေကိုကန့်သတ်ဖြတ်တောက်ဆင်ဆာလုပ်ထောင်လန်းဓာတ်တွေပိုလုပ်လာတယ်လို့ပြည်တွင်းမှာသုံးဆွဲသူတွေကပြောကြပါတယ်။အွန်လိုင်းပေါ်ကနေစစ်တပ်ကိုစန့်ကျင်ဝေဖန်မှုနဲ့ဖမ်းဆီးခံမှုကလည်း2024မေလကနေ3လအတွင်းအယောက်80နီးပါးရှိခဲ့တယ်လို့စစ်တမ်းတွေကဖော်ပြထားကြပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ။
အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်တချို့မှာအင်တာနက်လိုင်းတွေကိုလုံးဝပိတ်ထားတာရှိသလိုအင်တာနက်မြန်နှုန်လျှော့ချထားတွေလည်းရှိခဲ့ပါတယ်။လူသုံးများတဲ့ဖုန်းနဲ့အင်တာနက်သုံးစွဲမှုတွေကိုကန့်သတ်တာဖြတ်တောက်တာအွန်လိုင်းဆင်ဆာလုပ်တာတွေဟာပိုလုလာသလိုအခုရပိုင်းအွန်လိုင်းကိုကန့်သတ်ထင်းချုပ်တာတွေကိုလုလာတာမို့လူမှုကွန်ရက်မီဒီယာအပါအဝင်သတင်းဝက်ဘ်ဆိုက်တွေကိုသုံးစွဲဖတ်ရှု권ပိုခက်ခဲလာတယ်လို့ပြည်တွင်း Fiber အင်တာနက်လုပ်ငန်းတစ်ခုမှလုတ်ကင်နေသူတူကပြောပါတယ်
ကျွန်တော်ပြောပြမယ်မှာဟိုဟာလေ Facebook Messenger သတင်း website ဝက်ဘ်ဆိုက်ရောပါလား BBC BBC လို့တခု writer ဟိုဟာအဲ့ဒါလေးကျွန်တော်တခုပြောမယ်မှာကျွန်တော်လေဒီတချို့ website အမအဲ့မနေ့တွေဖြစ်တာဟုတ်တယ်မလားမဟုတ်တယ်မအဲ့ဒါကြဘယ်လိုလဲဆိုတော့ကျွန်တော်ပြောပြမယ်မှာကျွန်တော်တို့ဒီအဲ့ဒီမနေ့လောက်ပါပြတယ်မနေ့လောက်မှာကျွန်တော်ဒီကအဲ့ cloud flare server ကို base လုပ်ထားတဲ့ software ကြီး website ကြီးတော်တော်များများကျွန်တော်ဒီမြန်မာ government ဘက်ကနေဘန်းလိုက်တယ်ဗျာဒီကမှာသုံးလို့မရတော့ဘူးအဲ့ဒါဒီအမသုံးမယ်ဆိုရင် VPN ကြော်ပြီးသုံးမှရမယ်မှာဒီလိုဖြစ်သွားတာဟုတ် website သုံးလို့မရအောင်နောက်ပြီးတော့ Facebook Messenger သုံးလို့မရအောင်ဆိုတာဒါကြောင့် VPN issue ဖြစ်တယ်ဗျာမဟုတ်နောက်ပြီးမှမယုံဘူးမှာ YouTube တစ်ခုခုတစ်တော့ပဲဒီတစ်ခုမှာသွားသုံးကြည့်တယ်မှာအဲ့ဒါဆိုရင်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာ Facebook လူမှုကွန်ရက်အပါအဝင်အင်တာနက်သုံးစွဲမှုတွေကိုအာဏာပိုင်တွေကန့်သတ်ထိန်းချုပ်ခဲ့ပါတယ်။ပြည်တွင်းသုံးစွဲသူတွေဟာဒီလိုကန့်သတ်ထိန်းချုပ်ထားတာကိုကြော်လွှားဖို့ VPN ကိုတဆင့်ခံသုံးစွဲနေခဲ့ရတာပါ။ဒီနောက်ပိုင်းဒါကိုပါစစ်ကောင်စီကကန့်သတ်ပိတ်ပင်မှုတွေလှုပ်ဆောင်လာခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးချိန်ကနေ2024ဇူလိုင်လအတွင်းထိမြန်မာနိုင်ငံတွင်းမြို့နယ်ပေါင်း90ကျော်မှာဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားနေတဲ့အသံအဖွဲ့ကမကြာသေးခင်ကထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီအထက်မှာရခိုင်တပ်တော် AA နဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်းမြို့နယ်အလုံးနီးပါးပါဝင်ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအားကောင်းတဲ့စကိုင်းတိုင်းလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ချင်းကချင်းလာရှိုးတို့တွေလည်းပါဝင်ပါတယ်။ဒီနေရာတွေမှာအင်တာနက်အပြင်ဆက်သွယ်ရေးဖုန်းလိုင်းတွေပါဖြတ်တောက်ခံထားရပါတယ်။ဒီလိုအင်တာနက်တွေဖုန်းလိုင်းတွေဖြတ်တောက်ထားတာကအစိုးရဆုံးဖြတ်တောက်မှုဖြစ်သလိုဖြတ်တောက်မှုနောက်ဆက်တွဲစုစုတွေကိုပြည်သူတွေအစိုးရဆုံးခန်းဆားနေရတယ်လို့မြန်မာအင်တာနက် project မှဥဟန်က VOA ကိုပြောပါတယ်
။ဟိုအခုလိုမျိုးဒီတိုက်ပွဲပြင်းထန်တဲ့အခြေအနေမျိုးတို့ပေါ့နော်။နောက်ဒီနိုင်ငံကြီးကအပြောင်းလဲရှိတဲ့အခြေအနေမှာတို့ကအင်တာနက်ကိုဟိုထိန်းချုပ်တာကန့်သတ်တဲ့ဟာကတောက်လျှောက်ကိုတော့လုံနေတာပေါ့နော်။နိုင်ငံလုံးအတိုင်းအတာနဲ့ကြည့်လို့ရှိရင်ဟိုနေ့စဉ်ရက်ဆက်အဒီရှင်တွေဖြစ်နေတယ်တို့ကျွန်တော်တို့ဟိုပြောနိုင်တယ်ပေါ့နော်။ဒီ Facebook ပေါ်မှာတုံးလို့ပေါ့နော်။ Facebook ပေါ်မှာဟိုဒီတွေ့လွတ်လပ်စွာထုတ်ပေါ်ပြောဆိုကိုကျင့်တုံးလို့တုံးလို့လူတွေကိုလည်းကျွန်တော်တို့ဖန်ဆီးတဲ့ကိစ္စမျိုးတွေပေါ့နော်။ဖန်တဲ့ကိစ္စမျိုးတွေနောက်တစ်ခါဒီတောက်ဆင်းလို့တဲ့ကိစ္စမျိုးတွေအလုံးကကျွန်တော်ဒီတောက်လျှောက်ကျွန်တော်တို့ကရှိနေတယ်။၃လအတွင်းအခြေအနေမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကလူ80နီးပါးလောက်ကဒီဟိုဒီ social media ပေါ်မှာပြောတဲ့အတွက်ပေါ့နော်။ဒါတို့ဒီထိမ့်သိမ်းခံရတယ်ဆိုတဲ့ဟာပေါ့နော်။ဒါကျွန်တော်ဒီမေဂျွန်ဂျူလိုင်ဒီ၃လအတွင်းမှာပေါ့နော်။ဆိုတော့အဲ့ဒီရေးသွက်ရှိနေတယ်ပေါ့နော်။ဒီရေးသွက်ကကျွန်တော်အများနဲ့တော့ကြားသွားတာမရှိဘူး။
တိုက်ပွဲဖြစ်သွားတဲ့နေရာတွေမှာအင်တာနက်ကိုအဓိကဖြတ်တောက်လို့ရှိပြီးသတင်းအချက်အလက်စီးဆင်းမှုတွေကိုဖုံးကွယ်ချင်တာကြောင့်စစ်ကောင်စီအနေနဲ့ရည်ရွယ်ချက်ရှိရှိဖိနှိပ်မှုတွေလုပ်တာသာဖြစ်တယ်လို့သူကပြောပါတယ်။အွန်လိုင်းပေါ်ကနေစစ်တပ်ကိုစက်ကျင်ဝေဖန်မှုနဲ့ဖမ်းဆီးခံရမှုကလည်း2024မေလကနေ3လအတွင်းအယောက်80နီးပါးရှိခဲ့တယ်လို့မြန်မာအင်တာနက် project မှဥဟန်ကပြောပါတယ်။
နေ့စဉ်အသက်ရွယ်မရွေးလူတန်းစားမရွေးရနေ့စဉ်ဘဝလှုပ်ရှားမှုတွေအကုန်လုံးပုံမှာကျွန်တော်အဲ့ရဲ့ထိခိုက်ပြီးတော့အဲ့ဒါဘာလို့ဝါဖြစ်လာလဲဆိုရင်တော့လူခုကြီးတိတ်ရလုံးပုံမှာကျွန်တော်လာထိခိုက်တယ်ဘောတော့အတူရှင်တန်ကိစ္စကြီးမှလည်းဒါအကျုံးဝင်နေပညာရေးမှလည်းအကျုံးဝင်နေဒီစီးပွားရေးမှလည်းအကျုံးဝင်အရာအလုံးမှာကျွန်တော်ဒီဟာအကျုံးဝင်နေဟိုလာပြီးတော့ထိခိုက်မှုတွေကျွန်တော်ဖြစ်နေရအနည်းချုပ်ပြောလို့ရှိရင်တော့ကျွန်တော်တို့ဟာဒီတစ်ခုကိုပိတ်ပင်လိုက်တာဖြစ်တဲ့အတွက်ကျွန်တော်တို့ မူလအခြေခံရပိုင်ခွင့်ဖြစ်ထားတယ်လူအခြေခံရပိုင်ခွင့်လူခွင့်ရဲ့အချက်အကုန်လုံးကိုသွားပြီးထိခိုက်နှံ့မှုရကျွန်တော်အကုန်ဖြစ်ရတယ်ပေါ့ကျွန်တော်တို့အတွက်ဒီအချိန်လေးကအဆိုးဝါးဆုံးအချိန်လေးတစ်ခုကိုဟိုဖြတ်တန်းပြီးတော့အဆိုးဝါးဆုံးအချိန်လေးတစ်ခုကိုကျွန်တော်တို့ဟိုကြုံတွေ့နေရတာပဲလို့ကျွန်တော်မှတ်ချက်ပေးချင်ပါတယ်
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့မှာသတင်းမီဒီယာတွေကိုဖိနှိပ်မှုလည်းပါဝင်တယ်လို့သူကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကိုဖိနှိပ်မှုသတင်းသမားတွေကိုဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပြီးလက်ရှိမှာသတင်းမီဒီယာသမားအယောက်50ထက်မနည်းဖမ်းဆီးထိန်းသိမ်းခံထားပါတယ် American ချင်းဆိုင် Freedom House အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလ4ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာကမ္ဘာနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာအင်တာနက်လွတ်လပ်ခွင့်ဖိနှိပ်ချိုးဖောက်မှုအဆိုးဆုံးခံနေရပြီးတရုတ်ပြည်ရင်ဒုတိယအဆိုးဆုံးနိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတဝှမ်းအင်တာနက်လွတ်လပ်ခွင့်ဟာဆက်နက်နဲ့ဇက်တိုက်ကျဆင်းနေတဲ့အကြောင်း American ခြေဆိုင် Freedom House အဖွဲ့ကြီးကဖော်ပြထားပါတယ်။ Freedom House ရဲ့အမှတ်ပေးသတ်မှတ်ချက်အရမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်ဟာနောက်ထပ်ငှက်မှတ်ထိုးချသွားပြီးပြီးခဲ့တဲ့နှစ်နှစ်အတွင်း19မှတ်ကျဆင်းသွားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း website 1200ကျော်ပိတ်ပင်ခံရသလိုလူမှုကွန်ရက်တွေအသုံးပြုခွင့်ပိတ်ပင်တာအင်တာနက်ဖြတ်တောက်တာတွေလုပ်ဆောင်ခဲ့တဲ့အကြောင်းအစီရင်ခံစာကရေးသားထားပါတယ်